Rohingya လူနည်းစုတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာနိုင်ငံတော်တမင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့ဥပိ္ပခါပြုတဲ့ဆိုတဲ့အကြောင်းပြချက်နဲ့ကိုရီးယားလူခွင့်အဖွဲ့ကြီးတစ်ဖွဲ့ကသူတို့ပေးအပ်ထားတဲ့စုကိုပြန်ရုပ်သိမ်းမှာဖြစ်တယ်လို့ကြေညာခဲ့ပါတယ်။နိုင်ငံအကျယ်ကျုပ်ကြခံနေရစဉ်2004ခုနှစ်ကကွန်ဂျူးလူခွင့်စုကိုဒေါ်ဆန်းစုကြည်ရရှိခဲ့တာပါ။လူခွင့်အတွက်ကာကွယ်ရည်တည်ပေးခဲ့တာကြောင့်စုပေးခဲ့တာဖြစ်ပေမဲ့လည်းရိုဟင်ဂျာတွေနေဆက်ဖြတ်ကျော်ထွက်ပြေးခဲ့ရတဲ့ကိစ္စရပ်တွေမှာဒေါ်ဆန်းစုကြည်အနေနဲ့လစ်လျူရှုခဲ့တာကြောင့်စုပြန်ရုပ်သိမ်းမှာဖြစ်ကြောင်းကိုရီးယားလူခွင့်အဖွဲ့ May 18 Memorial Foundation ပြောခွင့်ရချိုဂျင်ထဲကပြောပါရယ်နင်းလာနေတော့ကဖောင်ဒေးရှင်းအမှုဆောင်အရာရှိအဖွဲ့ကအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းသူကဆိုပါရယ်ငင်းချင်းတို့ပဲဆွေရှင်တော်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အာနာရလာပြီးတဲ့နောက်နိုင်ငံတော်အတိုင်းအမြန်အနေနဲ့တော်ဆန်းစုကြည်ဟာအစိုးရအဖွဲ့မှဦးဆောင်ပါဝင်ခဲ့တာပါစစ်တပ်ရဲ့နေမီရှင်းလင်းမှုတွေကြောင်းရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းဆောင်သွားပြီးတဲ့နောက်ပိုင်းမှာတော်ဆန်းစုကြည်အနေနဲ့လူခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြည့်ပြည့်စုံစုံရည်တည်ပြောဆိုတာမျိုးမလုပ်ခဲ့တာကြောင်းနိုင်ငံတကာကဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ကြပြီးတော့အခုလိုကွန်ဂျူးလူခွင့်ရေးစုအပါအဝင်နိုင်ငံတကာကသူ့ကိုပြည့်ရထားတဲ့စုတွေကိုပြန်လည်ရုပ်သိမ်းခံနေရတာဖြစ်ပါတယ်